အင်ဒိုနီးရှားနိုင်ငံဆူမတ်ထရာကျွန်းမှာပြင်းအား6ဒသမ2ရှိတဲ့ငရင်လုတ်သွားခဲ့တဲ့အတွက်အနည်းဆုံးလူ22ဦးသေဆုံးပြီးတော့200ကျော်ထိခိုက်ဒဏ်ရာရသွားတယ်လို့အင်ဒိုနီးရှားအရာရှိတွေကပြောပါတယ်။အခြေဒေတာတွေမှာတင်အိမ်နဲ့တခြားအဆောက်အဦ1500လောက်ပျက်စီးသွားတယ်လို့အင်ဒိုနီးရှားအရေးပေါ်ကယ်ဆယ်ရေးအေဂျင်စီကပြောပါတယ်။ဘာနာမီးရီးယားဒေသမှာမြေပြိုမှုနဲ့အဆောက်အဦတွေပြိုကျခဲ့တာကြောင့်လူ12ဦးသေဆုံးသွားတယ်လို့ဆိုပါတယ်။အခြေဒေသမှာတော့လူ10ဦးသေဆုံးပြီးတော့140လောက်ထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။ရာနဲ့ရှိတဲ့လူတွေကိုလည်းဘေးလွတ်ရာကိုခိုလုံဖို့အတွက်ပြောင်းရွှေ့ပေးခဲ့ရတယ်လို့ဆိုပါတယ်။ငရင်ဟာဆူမထရာကျွန်းအနီးကရေအောက်10ကီလိုမီတာကိုဗဟိုပြုပြီးတော့အင်္ဂါနေ့နောက်ပိုင်းကလုခတ်သွားတာလို့အမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနကလည်းပြောပါတယ်။အခုလိုငရင်လုတ်သွားခဲ့တဲ့အတွက်ဆူမတ်ထရာပြည်နယ်အနီးမက်ဒန်ဒေတာမှာပြုလုပ်နေတဲ့အာရှပစိဖိတ်ဒေတာစီးပွားရေးပူးပေါင်းဆောင်ရွက်ရေးညီလာခံကိုတက်နေကြတဲ့အရာရှိတွေအကြားမှာလဲစိုးရိမ်မှုတွေထွက်ပေါ်စေခဲ့ပါတယ်။